SBS.
This is SBS Radio.
ဒေါက်တာတင့်ဝေခင်ဗျာကျွန်တော်တို့ SBS Radio နဲ့အခုလို့စိတ်ယောဂနဲ့ပတ်သက်လို့ရှင်းပြတင်ပြပေးမယ့်အတွက်ကျေးဇူးအများကြီးတင်ပါတယ
်။ You're welcome. ဥမမ
ဟုတ်ကဲ့ကျွန်တော်ပထမဆုံးမေးချင်တာကိုကျွန်တော်တို့ဒီ Mission Australia ကသူတို့ပုံမှန်နှစ်စဉ်လူငယ်တွေကိုမေးမြန်းစုံစမ်းခဲ့တာအခုဆို16နှစ်ရှိနေပါပြီ။အခုနောက်ဆုံးမေးမြန်းတဲ့အထဲမှာသူတို့ပြောတာကတော့လူငယ်တွေရဲ့ဒီနေ့သူတို့အချောင်းယွန်းဆုံးသူတို့အတွက်စိတ်အပူဆုံးကြုံတွေ့နေရတာစိတ်ကျမ်းမာရေးလို့ပြောပါတယ်။အဲဒေါက်တာတင့်ဝေနေနဲ့ရောဘယ်လိုမြင်ပါလဲ
။ဟုတ်ပါတယ်ခင်ဗျာဥမမောင်ဒီကိစ္စအင်တာရေးကြည့်ပါတယ်။ဘာကြောင့်လဲဆိုတော့ဒီစိတ်ကျမ်းမာရေးဟာလူငယ်လူရွယ်တွေအတွက်ကျမပြောရှင်စွာနဲ့အနာဂတ်ရည်ပန်းချက်တွေအောင်မြင်ဖို့လုံ့ဝတဲ့နေရာမှာအဓိကကျတယ်ဖြစ်နေပါတယ်။ဒါတွေကိုလည်းသူတို့ကိုယ်တိုင်ကအဲ့လိုပဲခံစားနေသူတွေတရားတွေပြောနေပါတယ်။ကျွန်တော်အနေနဲ့လည်းပဲစိတ်ကျမ်းစီအဆိုင်အထုကုဆရာဝန်တဦးအနေနဲ့နောက်နာဂတ် future generation အတွက်အားထားစရာလူငယ်တွေကိုကျွန်တော်တို့ကအနာဂတ်အတွက်ခေါင်းဆောင်တွေဖြစ်နေကျွန်တော်တို့တွေးနေလို့လည်းလေ။အဲ့လိုဆိုတော့ဒီလူငယ်တွေရဲ့တိုးတက်တဲ့အမြင်နဲ့နော်စူဇန်ရှောက်ဖွေတီချိုတဲ့အမှန်ပြည့်စုံတဲ့ချင်းသူတို့ကျွန်တော်မြေတော်မြောက်ပြဖို့လိုတယ်လို့ကျွန်တော်ယူဆပါပဲဒီနေရာမှာခုနကဆိုတော့စစ်တမ်းအရာတွေ့ရှိတဲ့အနေထားအရာလူငယ်တို့ကအဲ့ဒီနေရာမှာသူတို့စိုးရိမ်စိတ်တွေရှိနေတယ်အဲ့တော့ဒီစိတ်ကျမ်းမာရေးနဲ့ပတ်သက်ပြီးတော့လူငယ်သူတဘာဝတစ်ယောက်ပေါ်နေအသက်15နှစ်ကနေ19နှစ်ကြာမှရှိတဲ့အပြူအရွယ်တွေမှာစိတ်ကျမ်းမာရေးနဲ့ပတ်သက်ပြီးစိတ်ယောဂလက္ခဏာတွေစတင်ပေါက်ပွားတဲ့အချိန်လည်းဖြစ်ပါတယ်စိတ်လှုပ်ရှားတဲ့အချိန်လည်းဖြစ်တယ်အဲ့ဒီအချိန်ဟာနောက်သူတို့မှာကျောင်းစာသင်ခန်းဖြစ်ဖြစ်အတက်ကတော့မှာစာပြန် academic achievement မှာဖြစ်ဖြစ် competition အများကြီးလိုရတဲ့အခြေအနေဖြစ်တယ်။နောက်သူတို့အပေါင်းအသင်းဆက်ဆံရေးမှာလည်းအားလုံးနဲ့သဟသတ္တနေနိုင်အောင်သူတို့ adjustment အများကြီးလိုရတဲ့အခြေအနေဖြစ်နေတယ်။အဲ့ဒီမှာတို့တချို့တွေကလည်းပေါ့လေအောင်မြင်တာတွေရှိတယ်။တချို့ကြတော့လည်းပဲအောင်မြင်မှုမှာအစိတားဖြစ်တယ်လေသူတို့ထုံးစံရတွေ့နိုင်တာပေါ့လေ။အဲ့လိုတွေ့တဲ့အခါမှာစိတ်ကျမ်းမာရေးဆိုတာပါလေစိတ်ကျမ်းမာရေးနဲ့ပတ်သက်ပြီးတော့ဟိုခံစားရတယ်ဆိုလို့ရှိရင်အများအနေနဲ့ကျွန်တော်တို့ stigma လို့ခေါ်တဲ့အမြင်မှားမှုတွေပေါ့လေအမှားယွင်းတဲ့အမြင်တွေစိတ်ကြမ်းနဲ့ပတ်သက်ပြီးအဲ့ဒါနဲ့ပတ်သက်ပြီးသူတို့ကခံစားမှုတွေရှိနေပါတယ်အဲ့ဒါတွေညော့နေသွားအောင်ပယ်ပြောက်သွားဖို့ကျွန်တော်တို့အလုံးဝိုင်းဝန်းပြီးတော့ပံ့ပိုးလှုပ်ဆောင်ပြီးဖို့လိုတယ်လို့လိုလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့ဒီအချိန်မှာအဲ့လိုလုပ်မပေးနိုင်မှုဆိုရင်လူငယ်တွေရဲ့စိတ်ထဲမှာရှိတဲ့သူတို့ခံစားချက်ကိုအခုခေတ်မှာကျွန်တော်ပြုံးမလေးလေးပြောနိုင်တဲ့အနေအထားမှာပိုရှိလာပါတယ်နောက်ကျွန်တော်မီဒီယာ effect ရှိတယ် social media တွေရှိတယ်လူငယ်တွေကသူတို့ချင်းချင်းနဲ့ပြောဆိုတယ်သူတို့ရခံစားချက်တွေထုတ်ပြောနေတယ်ဒါအင်မတန်ကောင်းတဲ့အချက်ဖြစ်တော့ကျွန်တော်တို့အားပေးဖို့လိုပါတယ်ဒါပေမဲ့အဲ့အချိန်မှာလည်းကျွန်တော်ဟိုအနည်းအဆုံဖြစ်တဲ့ event မိဘတို့ရွှေမိုးသားချင်းတို့အတိုင်းဝိုင်းတို့သူတို့ကလည်းဒီစိတ်ကြမ်းတွေပတ်သက်ပြီးတော့ဟိုအများကြီးသူတို့ဘခုသရာရှိဖို့လိုပါတယ်ဒါမှလည်းပဲသူတို့နဲ့မိသားစုတွေနဲ့မိတ်ဆွေပေါင်းစပ်နဲ့ဒီအခြေအနေကိုခံစားနေရတဲ့လူငယ်လေးတွေကဆက်ဆက်မှုရှိပြီးတော့ engage ဖြစ်ပြီးတော့တယောက်နဲ့တယောက်ရင်းနှီးစွာနဲ့ချစ်ခင်စွာနဲ့ပြောနိုင်ဆိုနိုင်တဲ့အနေထားရှိဖို့အဲ့အခွင့်အရေးကိုလည်းလမ်းဖောက်ပြီးကိုလိုပါတယ်အဲ့လိုမှသာလမ်းဖောက်ပြီးမှသာလျှင်သူတို့မှရှိတဲ့ခံစားချက်ကပေါ်လာမယ်အဲသူတို့ရဲ့အနေထားကိုကျွန်တော်နားလည်မယ်နောက်သူတို့ပံ့ပိုးမှုကျွန်တော်ပေးနိုင်မယ်ကျွန်တော်တခုပြောချင်တာဥပမာအောင်ဒီနေရာမှာ space ဆရာဝန်တယောက်နဲ့ပြောချင်တာကအများဖြစ်လေဖြစ်ထားရှိတဲ့စိတ်ဓာတ်ကျတဲ့အခြေအနေတို့ယောဂအရာဆိုရင်တော့စိတ်ဓာတ်ကျယောဂတို့စိတ်လှုပ်ရှားတဲ့ယောဂမျိုးအဲ့ဒီဟာမျိုးတွေမှာဒီအရေးတွေမှာကျွန်တော်စောင့်ဖြစ်တတ်တယ်တခါလေနာရာရှည်ဖြစ်သွားတယ်ကျေလို့ရှိရင်ကျွန်တော်စေကုသမှုပေးနိုင်ပါတယ်သူတို့ကောင်ဆယ်လင်းနဲ့လုပ်လို့ရတယ်အဲသူတို့ဟိုချက်လက်နာစစ်ဆေးလို့လည်းရတယ်အဲ့ဒီအချိန်မှာမိသားစုအတိုင်းဝိုင်းနဲ့ရွှေမိုးသားချင်းနဲ့မိစေပုံသိန်းကနေပြီးတော့ပံ့ပိုးတဲ့ဟို support ပေါ့ဗျာအဲ့ support ဆိုတဲ့ဥစ္စာလည်းပဲ perception of support ဒီလူငယ်လေးတွေကသူတို့မိစေပုံသိန်းမိဘတွေကသူတို့ပေါ်နားလည်မှုရှိတယ်လိုအပ်လို့ရှိရင်သူတို့ကသူတို့ပံ့ပိုးကူညီဖို့အဆင်သင့်ရှိတယ်ဆိုတဲ့အနေအထားကိုကျွန်တော်ဖန်တီးပေးဖို့လိုပါတယ်အဲ့ဒီ perception of support ဆိုရင်သိအင်မတန်အရေးကြီးတဲ့ဒီယောဂါကိုကာကွယ်နိုင်တဲ့ထပ်မံမဖြစ်အောင်ပံ့ပိုးပေးနိုင်တဲ့အချက်ဖြစ်တယ်ဆိုတော့ကျွန်တော်တို့ကင်မရာမြို့မှာကျွန်တော်လုပ်ထားတဲ့ research study တွေကပြောနေပါတယ်အဲ့တော့ကျွန်တော်ကဟိုပြောချင်တာခုနအချက်ကိုပြန်ကောက်အောင်လို့ဆိုရင်ဒီနေရာမှာကျွန်တော် adjustment problem ကြီးအများကြီးဖြစ်နိုင်တယ်ပတ်ဝန်းကျင်နဲ့အံဝင်ခွေမကြတာပေါ့လေဟိုအလိုက်ထက်နေတဲ့နေရာမှာပြဿနာလေးတွေပေါ်တာဖြစ်နိုင်တယ်financial ပြဿနာဖြစ်နိုင်တယ် academic problem ဖြစ်နိုင်တယ်နောက်တော့တို့အချစ်ရေးတို့တောင်းတဲ့တူဆက်ဆံရေးတို့မှာဟိုခံစားချက်တွေဖြစ်တာတွေပေါ်လာနိုင်တယ်အဲ့ဒီမှာလည်းပဲအဲ့ဒီလွန်ကဲပြီးတော့မူယောဂါတွေလည်းဖြစ်လာနိုင်တယ် psychotic disorder ဆိုပြီးတော့အတွေးအခေါ်ပါရွေးနဲ့အမြင်မှားတဲ့ခံစားမှုတွေလည်းဖြစ်လာနိုင်တယ်တခါပို့ပြီးတော့ complicating factor ကလူငယ်တို့တဘာဝက ပြောရင်ရှင်ရင်တွားရင်လာရင်လည်းပဲအရက်သေးစားတောက်300နဲ့ပြောအရက်သေးစားဆွဲတာတို့မိုးရစေဝါမိဝဲတာတို့အဲ့ဒီပဲရောက်သွားတဲ့လူလည်းရှိတယ်အဲ့တော့ဒါဒီဟာလွယ်လွယ်ကူကူနဲ့ကျွန်တော်တို့သူတို့ကိုပြောခွင့်ဆိုခွင့်ရှိလို့ကျွန်တော်တို့မိသားစုတွေကနားလည်မှုပေးနိုင်မယ်ဆိုရင်ကျွန်တော် early diagnosis ပေါ့ဗျာဒီဟာကိုကျွန်တော်တို့ကအဲ့ဒီပြဿနာကို source ကြီးကျွန်တော်တို့တွေ့ပြီးတော့ professional နဲ့တိုင်ပင်ပြီးတော့သူတို့လမ်းမှောင်ကိုကျွန်တော်ပို့ပြီးလို့ရပါတယ်ဒါကြောင့်မလို့လေဒီလူငယ်လေးတွေရဲ့သူတို့စိတ်မှခံစားနေရတဲ့သူတို့တိုးတက်မှုအမှားအနှောက်အယှက်ဖြစ်တဲ့ barrier ကြီးတစ်ခုဟာစိတ်ကျန်းမာရေးဖြစ်တယ်ဆိုတာကိုသူတို့ကိုယ်တိုင်ကစပြောနေတာကျွန်တော်ကြားရတဲ့ခါမှာဒီနေရာမှာကျွန်တော်ကတော့ Australia အနေနဲ့ကျွန်တော် service တွေပေါ့ဗျာဝန်ဆောင်မှုပေးတဲ့ဌာနတွေအများကြီးရှိပါတယ် Australia လိုနေရာမျိုးမှာတော့မှကျွန်တော်မလုံလောက်ဘူးလို့ထင်ပါတယ်အဲ့ဒီမှာတော့ကျွန်တော်က service ပေးတယ်ဆိုတာကဖြစ်တဲ့ချိန်မှာပဲဖြစ်တဲ့အားလေးကိုကျွန်တော်တို့ဟို resolve လုပ်ဖို့အတွက်ဆောင်ရွက်တာတော့ပဲရှိတယ်အားလုံးဌာနတွေပေါင်းပြီးတော့ကျောင်းက service ရဲ့ community ရဲ့ဆေးရုံရဲ့ဆရာဝန်တွေရဲ့အကုန်လုံးပူးပေါင်းပြီး general practitioner တွေပူးပေါင်းပြီးတော့ coordinate လုပ်တဲ့ service မျိုးပေးနိုင်ဖို့အထူးကျွန်တော်တို့ဆက်လက်ဆောင်ရွက်ဖို့လုပ်ဖို့အများကြီးလိုပါတယ်ဆိုတော့လေတို့တူတူတရာပြောတာပါပဲတို့အများကြီးလုပ်ပြီးလို့ရပါတယ်ဥပမာလူငယ်တဘာဝဆိုသူ sports အားကစားအဲ့တော့အားကစားဒီချင်းကန်ဒီအားကစားပွဲတွေကျွန်တော်ကျင်းပပေးနိုင်တယ်ကျွန်တော် youth group ဆိုပြီးတော့အားလုံးတို့အသက်တူရွယ်တူတွေ့ဆုံပြီးတော့ပြောဆိုနိုင်တဲ့ activity ကျွန်တော်ဝိုင်းဝန်းဖန်တီးပြီးလို့ရပါတယ်ကျောင်းနေ university မှာကျွန်တော်တို့က social organization နဲ့ social activity ကျွန်တော်တို့ဖန်တီးပြီးလို့ရပါတယ် peer group activity လုပ်ပြီးလို့ရတယ်အဲ့တော့အဲ့ဒါတွေလုပ်ပြီးချင်းအဖြစ်သူတို့ကြိုက်တဲ့ sports သူတို့ကြိုက်တဲ့ music အဲ့ဒီအနေပြီး group နဲ့သူတို့ ਨੇ ပြောရေးဆိုပြီး ਨੇ လူငယ်လေးတွေရဲ့ခံစားချက်ကိုပေါ်ထုတ်ပေးနိုင်မယ်ဆိုရင်ကျွန်တော်တို့စောစောစီစီကျွန်တော်တို့ကုသတဲ့နေရာကျွန်တော်တို့ကိုအကူအညီပေးနိုင်တဲ့နေရာကိုပံ့ပိုးပေးလို့ရပါတယ်အခုခေတ်မှာတော့ဗျာဥပမာကျွန်တော်တို့ဒီ internet ကလည်းရှိနေတယ်ကျွန်တော် service တွေဆိုဥပမာဆိုတော့ဒီမှာကျွန်တော်တို့အများကြီးရှိရခင်ဗျာဟို headspace တို့ website မှာသွားကြည့်လို့ရပါတယ် internet ကနေပြီးတော့website မှာလူငယ်တွေအတွက်ဟိုစိတ်ယောဂဖြစ်လာလို့ရှိရင်ခံစားတဲ့လက္ခဏာတွေမိဘတွေကလည်းဘယ်လိုကင်တွဲရမလဲလူငယ်တွေနဲ့ဘယ်လိုစကားပြောလို့ရှိရင်ခါကျဘယ်လိုပေါ်နိုင်လဲဆိုတာဟိုပြသပေးတာတွေလည်းရှိတယ်ဗျနောက်ကကျတော့ဥပမာဆိုတော့ဗျ blue beyond blue ဆိုအဲ့လိုနေရာတွေလည်းရှိတယ် website တွေရှိပါတယ်အဲ့ဒါတွေကကျွန်တော်တို့ easily access ဖြစ်တာပေါ့လေနောက်ကကျတော့ကျွန်တော်တို့ဒီ community center တွေရှိပါတယ် reach out ဆိုတဲ့အဲ့ဒါ internet ကကျွန်တော် access တော့ရပါစေ။အစီအမ reachout.com ဆိုတော့အဲ့ဒါကိုသွားပြီး internet ကကြည့်ချင်းအဖြစ်လူငယ်တွေရောသူမိဘတွေရောဘ ഹു တရရပြီးတော့ဒီဟာကိုဆက်လက်ပြီးတော့ကျွန်တော်ကူညီပေးတဲ့အနေအထားတွေရှိပါတယ်။ဟုတ်ကဲ့။ဒါကြောင့်မလို့အခုချိန်မှာတော့ကျွန်တော်တို့ဟိုဒီဟာကိုဒီပြဿနာကိုအရေးတကြီးကျွန်တော်ခံတွေ့မယ်ဆိုလို့ရှိရင် coordinated effort နဲ့လုပ်ပြီးတော့ကူညီဖို့လိုပါတယ်လို့စိတ်ရောကဆောင်ရွက်တယောက်တွေနဲ့ကျွန်တော်အထူးပြောလိုပါတယ်ခင်ဗျာ။
โอเคดร.ติ้งเวကျွန်တော်တို့ဒီတချို့သုတေသီတွေပြောနေတာကျွန်တော်တို့အရင်တော့ငငယ်တော့ဆိုလို့ရှိရင်ကျောင်းပြန်လာလို့ရှိရင်ကျောင်းကမိတ်ဆွေတငယ်ချင်းတွေနဲ့အဆက်အသွယ်လည်းမရှိတော့အိမ်မှာပဲကိုမိဘမိသားစုနဲ့ပဲနေရတယ်အခုအခါမှာဒီ social media ကအိမ်ရောက်လာလို့ရှိရင်လည်းတငယ်ချင်းတွေနဲ့သူတို့ဒီ FaceTime လို့ဘာလို့နဲ့တယောက်နဲ့တယောက်တွေ့နိုင်တာတို့ဘာလို့အဲ့ social media ပေါ်ကနေပြီးတော့အဲ့လိုအနိုင်ကျင့်ခံရတာတို့အမျိုးမျိုးပြောခံရလို့လူငယ်တွေပေါ်ပြီးစိတ်ချမ်းမာရင်းနဲ့ပတ်သက်ပြီးထိခိုက်တာတော့ဘာလို့ရှိတယ်လို့လည်းပြောပါတယ်အဲ့တော့ဓာရီဝူများဘလူများကာဝယ်လို့ရမယ်လို့ထင်ပါလဲ
အဲ့ဒီကတော့ pretty complex ရှုပ်ထွေးတဲ့ပြဿနာပေါ့လေဟိုမိဘတန်းနဲ့ဒါကိုကျွန်တော်ကြုံတွေ့ရမှာပါပဲကျွန်တော်လည်းပဲဒီအတိုင်းဝမှာတွေ့နေရတယ်အဲ့တော့ခုနကျွန်တော်ဆောပြောခဲ့တဲ့အချက်လက်တွေကလူငယ်လေးတွေကိုလူငယ်တဘာဝနဲ့စုစည်းပြီးတော့သူတို့လုံနိုင်တဲ့သူတို့ပြောရှင်းမဲ့ထင်တဲ့သူတို့ပါဝင်စင်နွှဲနိုင်တဲ့activity တွေကိုကျွန်တော်တို့က community အနေနဲ့ပို့ပြီးတော့တာဝန်ယူပြီးတော့ကျွန်တော်ဆောင်ရွက်ပေးမယ်ဆိုလို့ရှိရင်ဒီကလေးတွေကအိမ်မှာရွက်နေပြီးတော့ internet မှာပဲထိုင်ပြီးတော့ဒီဟာလေးစော့နေမြဲအစားအပြင် outside activity တွေမှာ social activity မှာဝင်ပါဖို့လိုပါတယ်သူတို့ရဲ့ life မှာပို့ပြီးတော့ mature ဖြစ်လာနိုင်တဲ့အနေအထားရှိတဲ့ဖွဲ့စည်းဒီမှာသူတို့ဝင်ပါတာတို့နော် group ဒီမှာဝင်ပါတာတို့ debate လုပ်တာတို့အဲ့ဒါကိုကျွန်တော်လမ်းညွှန်ပေးလို့ရပါတယ်အဲ့တော့ lunch နဲ့ကြည့်ရပါလေဆိုတော့ peer group pressure ဆိုရှိပါတယ်အတူတကယ်ချင်းအားလုံးကလည်းအဲ့လိုပဲလုပ်တယ်ဆိုလို့ရှိရင်သူအဲ့ lunch ကိုသွားဖို့ရှိတယ်အဲ့တော့အဲ့ဒီမှာပြဿနာပါတယ်ဆိုတော့လူငယ်လူရယ်နဲ့မိဘနဲ့ကဆက်ဆံတဲ့နေရာမှာတစ်ခါလေးမှကွာဟကြက်ကလေးတွေရှိနေပါတယ်ဘာကြောင့်လဲဆိုတော့ culture မတူတာလည်းပါတယ်ဗျာနောက်ပြီးတော့အနေထားမတူတာလည်းရှိတယ်မိဘတွေအနေနဲ့လည်းအဲ့ဒီနေရာမှာပို့ပြီးတော့ဘ ഹു တ္တရဖြစ်အောင် parents တွေကိုလည်း family ကိုလည်းကျွန်တော်တို့က educate လုပ်ဖို့လိုပါတယ်အဲ့ဒီနေရာမှာဥမမောင်တို့ media ပေါ့လေ လူတရားမျိုးကနေပြီးတော့ကျွန်တော်မြန်မာတိုင်းမျိုးဆိုလို့ဆိုလို့ရှင်လည်းပဲသူတို့ပို့ပြီးနားလည်အောင်မိဘတွေစိတ်ကူးစားလာအောင်ကျွန်တော်ပညာပေးတဲ့အခန်းကဏ္ဍတွေလုပ်ပြလို့ရတယ်။စာနယ်ဇင်းကလည်းကျွန်တော်ရေးလို့ရတယ်။ခုနပြောတဲ့ဆိုရှယ်မီဒီယာမှာလည်းပဲကလေးတွေဟိုစိတ်ဝင်စားလာအောင်ကျွန်တော်တို့အဲ့သူတို့နဲ့ပတ်သက်တဲ့အခန်းကဏ္ဍကိုတိုးမြင့်ပြလို့ရပါတယ်။ဒါကြောင့်မို့ကျွန်တော်မိဘကောအတိုင်းဝန်ကောမိတ်ဆွေအပေါင်းအသင်းအားလုံးကနေပြီးတော့ဒီကိစ္စကိုအရေးကြီးတယ်လို့ယူဆပြီးတော့ကျွန်တော် community တရားလုံးကနေပြီးအဲ့ဒါကို address လုပ်ဖို့လိုအပ်တဲ့အချက်ရောက်ပြီးတော့ကျွန်တော်ထင်ပါတယ
်။ Okay. နောက်တစ်ခုကဒေါက်တာတင့်ဝင်းနဲ့ကျွန်တော်နဲ့ဒီလိုလူငယ်တွေရဲ့စိတ်ချမ်းသာရေးနဲ့ပတ်သက်ပြီးဆွေးနွေးတာတွေကိုဒီ SPS Facebook မှာတင်လိုက်တဲ့အခါမှာကျွန်တော်အဲ့ဗမာပြည်ကသောရရှင်တယောက်ရဲ့ comment ကိုသွားသတိရမိလို့ပါ။သူကပြောထားတာလူငယ်တွေစိတ်ချမ်းသာရေးပြဿနာကဒီလိုတထေးနိုင်ငံတွေပါပဲရှိတယ်။မြန်မာနိုင်ငံလိုနေရာမျိုးမှာမရှိဘူးလို့ပြောပါတယ်။ဒေါက်တာတင့်ဝင်းအနေနဲ့ဘယ်လိုများမြင်ပါလဲ
။ကျွန်တော်အနေနဲ့ပြောရမယ်ဆိုလို့ကျွန်တော်depend on how you perceive them ဗျာဘယ်လိုမြင်နေပေါ်မူတည်တာပေါ့နော်အဲ့တော့ကျွန်တော်ခုနပြောတဲ့စကားဒီမှာအများကြီးပါသွားပါလေအခုကျတော့ပုံများလာဖို့နော်စိတ်ကြမ်းမရေးဆိုတာပါလေစိတ်ကြမ်းမရေးနဲ့ပတ်သက်ပြီးတော့ stigma မှောက်ရတဲ့အယူဆတွေရှိတာတွေဘယ်လိုဟာတွေရှိလဲအဲ့ဒါကြီးပယ်ပြောင်းအောင်ဘယ်လိုလုပ်ရမလဲဆိုတော့အဲ့ဒါအများနဲ့လည်းသက်ဆိုင်တယ်မိဘတွေနားလည်ဖို့လည်းလိုအပ်တယ်ပြည်သူတွေပို့ပြီးတော့သဘောပေါက်ဖို့လည်းလိုအပ်တယ်အဲ့ဒီအပြင်ကိုလူငယ်လေးတွေအားလည်းပဲသူတို့မှခံစားချက်ကိုပြောပြနိုင်တဲ့စိတ်ချမ်းသာရင်းနဲ့ပတ်သက်တဲ့ဝေါ်ဟာရာကြီးကျွဲလာဖို့လည်းလိုပါတယ်။အများကလည်းလက်ခံနိုင်အောင်စိတ်ဓာတ်ကြတာဆိုစိတ်ဓာတ်ကြတဲ့ဟာစိတ်ဓာတ်ကြတဲ့ယောဂကြီးတို့တာမန်စိတ်ဓာတ်ကြတာလည်းပဲယောဂမဟုတ်ဘူးဆိုတာမျိုးတော့တို့ adjustment problem တို့ anxiety ဆိုတာဘလို့ဖြစ်တယ်တို့လူငယ်တွေဟာတဘာဝအလျောက်တိုးတက်မှုရှာကျင်တယ်တိုးတက်မှုကိုပိတ်ကာစီထားတဲ့ပြဿနာတွေဖြစ်လာရင်တို့ဘလို့ကြော်သွားမလဲအဲ့ဒါကိုကျွန်တော်ဘလို့အားပေးမလဲအဲ့ဒီဟာအကုန်လုံးကစိတ်ပိုင်းဆိုင်ရာနဲ့ဆက်ရတဲ့ကိစ္စတွေဖြစ်ပါတယ်အဲ့ဒါတွေကိုကျွန်တော်ကပါထားလိုက်ပြီးတော့မှမြန်မာပြည်မှာဒီဟာမျိုးကသိမရှိဘူးဟိုချက်နဲ့ကြော်ရတဲ့တိုင်းပြည်မှာပဲရှိရလို့ယူဆတာကတော့ကျွန်တော်ခုနပြောတဲ့အမြင်ပါမှုတစ်ခုလို့ကျွန်တော်ပြောချင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်လည်းခဏခဏသွားပြီးတော့ဟိုတနေ့ကိုနှစ်ခေါက်တော့ရောက်ပါတယ်အဲ့မှာကလေးလူငယ်လေးတွေမိဘတွေနဲ့လူငယ်တွေနဲ့ရှင်ဖို့တိုင်ဝိုင်းတွေနဲ့အပေါင်းအသင်းတွေနဲ့ဆက်ဆက်မှုသိမရှိတော့ပဲနဲ့သူတို့ကသူတို့ဘေးကိုချော်ထွက်သွားပြီးတော့ drug and alcohol သုံးဆွဲတဲ့လူငယ်တွေအများကြီးဖြစ်သွားတယ်။အဲ့ဒါတွေကိုကျွန်တော်တို့ကပတ်ဝန်းကျင်နဲ့ community ကဝိုင်းပြီးတော့သူတို့ကိုခုနကျွန်တော်ဆောကပြောတဲ့ perception of support ပေါ့။အဲ့လူကလေးတွေရဲ့ self esteem တက်လာဖို့သူတို့ရဲ့ self confidence မြင့်မားလာဖို့အတွက်ကိုဝိုင်းဝန်းဆောင်ရွက်ပြီးတော့သူတို့ရဲ့ခံစားချက်ကို label မတက်ဖဲနဲ့ပေါ့ stigma မပေးဖဲနဲ့မင်းကတော့စိတ်ကြမ်းမာတဲ့လူပဲစိတ်ရောဂါတွေပဲတခြားလူကတော့ကောင်းတယ်အဲ့လိုမဟုတ်ဖဲနဲ့ဒါမျိုးဟာတာမန်ဖြစ်နိုင်တဲ့အနေအထားတွေပဲလူကျွန်တော်တို့နားလည်ဖို့အားလုံးကနေသဘောပေါက်ဖို့ပညာပေးတဲ့နေရာမှာအဲ့ဒါကိုကျွန်တော်တို့တော်တော်လေး emphasize လုပ်ပြီးတော့ပေးဖို့လိုပါတယ်လို့ကျွန်တော်ယူဆပါတယ်ဥပမာအနေနဲ့လည်းပဲ radio station မှာဒီကိစ္စတွေကိုဆက်လက်ပြီးတော့ကျွန်တော်ဆွေးနွေးဖို့ကျွန်တော်အခြေအနေဖန်တီးပြမယ်ဆိုရင်ကျွန်တော်လည်းပါဝင်ပြီးတော့ဆွေးနွေးပြီးတော့ပညာပေးတဲ့နေရာမှာအခမ်းအနားမှာကျွန်တော်ပါဝင်ကြပါတယ
်ဟုတ်ကဲ့ဒေါက်တာတင့်ဝေအခုလို့ကျွန်တော်တို့ SPS radio မှာအများကြီးဒီစိတ်ယောဂနဲ့ပတ်သက်ပြီးရှင်းပြရတဲ့ prayer အတွက်ကျေးဇူးအများကြီးတင်ပါတယ်နော်
ကျွန်တော်လည်းအခုဖိတ်ခေါ်ပြီးပြောခွင့်ပေးတဲ့တော်လည်းကျေးဇူးများကြီးတင်ပါတယ်ဦးမောင်